မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးထားတာကြောင့် UNFC ထဲမှာရှိနေရင်စီကံတိုင်းလိုက်နာဆောင်ရွက်ဖို့ခက်ခဲလာနေတဲ့အနေအထားကြောင့်နှုတ်ထွက်တယ်လို့ဆိုပါတယ်။ထိုင်းချေဆိုင် VV သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
မွန်ပြည်သက်ပါတီဟာညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC တပ်ပေါင်းစုကနေနှုတ်ဆက်တော့မယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထုံးမွန်ကမွန်ပါလာနဲ့ခုလိုပြောကြားခဲ့ပါတယ
်။ဘိုးရဲ့အေကုံရမ်ကွန်ဒီဘိုးဘဖြစ်လေဘုံကော No မောင်ဘုံကုံချက်ကျော်ဆက်စားပွဲစည်းဟံကိုပူတက်နူတပုံကုံနူ
သူပြောသွားတာကတော့တို့ရဲ့ပိုးကော်မတီစီဝေးမှာစုံမြတ်ချက်ချတာလေဆက်စားပွဲစည်းဖြစ်တာပါဝင်သွားမယ်တပ်ပေါင်းစုကလည်းနှုတ်ထွက်မယ် UNSC ညီလာခံကြရင်ကျွန်တော်တို့နှုတ်ထွက်ပြီးဆက်စားပွဲစည်းအနေနဲ့ပဲနေသွားမယ်အလုံးပြည်လည်ဖို့ပေါ့ NCA ကိုလည်းကျွန်တော်တို့ရှောက်လှမ်းရမယ်အခုကျွန်တော်တို့လက်မှတ်ရေးဆိုးပြီးတဲ့အနေအထားကြောင့်ပုံစံတစ်မျိုးနဲ့နေထိုင်တဲ့လေလို့ကျွန်တော်တို့ယူဆတယ်ဆိုပြီးပြောဆိုခဲ့တာပါမွန်ပြည်သက်ပါတီအနေနဲ့ UNSC တပ်ပေါင်းစုကနေဘာကြောင့်နှုတ်ဆက်ရတယ်ဆိုတာနဲ့ပတ်သက်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းခဲ့တဲ့မွန်သတင်းအေဂျင်စီအဒီတာနိုင်ပညာအောင်ကအခုလိုပြောပါတယ
်သူပြောတာက NCA ထုံးပြီးတဲ့အဖွဲ့တွေအနေနဲ့ NCA မပါတဲ့အတိုင်းကိုသူကလိုက်နာဆောင်ကြအောင် UNSC နေနဲ့ကြတော့ NCA မထုတ်ရသေးတဲ့အတွက်ကြောင့်သူကဘာမှလက်တောင်းခံမှုမလိုပါဘူးသူတို့အနေနဲ့ UNSC မှာပါနေတဲ့အတွက်ကြောင့်စတော်လေးကိုနှစ်ခွဖြစ်နေတယ်မလို့ရတိုင်းရလဲသူအနေနဲ့ဖြစ်တာပေါ့
လက်ရှိ UNSC ဖွဲ့တွင်မှာကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP နဲ့ ANC ရခိုင်မျိုးရာကောင်စီတို့ဟာ NCA လက်မှတ်မရေးဆိုးနိုင်တဲ့အခြေအနေကြောင့် NCA စာချုပ်ပေါ်သဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆံရွက်ရမှာချိတ်ချင်စရာတွေရှိလာလို့ UNSC ကလည်းနှုတ်ထွက်ရတယ်လို့ဥက္ကဋ္ဌနိုင်ထွန်းမွန်ကပြောပါတယ်မွန်ပြည်သက်ပါတီဟာ UNSC ဖွဲ့တွင်နှုတ်ဆက်ကြောင်းတင်ပြထားပြီးဖြစ်တယ်လို့လာမယ့် UNSC ဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်မွန်ပြည်သက်ပါတီဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးဆိုးထားပြီးဖြစ်ပေမဲ့ငင်းချာရေးလုပ်ငန်းစဉ်ပိုင်းမှာတစ်ဆုတ်နေစေလို့နိုင်ထုံးမွန်ကနေမွန်ပါတာနဲ့အခုလိုဆက်ပြောပါတယ်
ပူရုံဒမောကသောဘဒလောနရဟပါကသမတောဒောရယလဟပါကသောဟမလတက်ယာသောတပနာငဇောနအဂိုရနုမငါဒေကွာမကရောလေ
ကျွန်တော်တို့အနေနဲ့ငင်းချမ်းကြီးကမှန်နေစေလူလားလို့ NCA လက်မှတ်ရေးသိုးခဲ့ပြီးပါပြီလက်မှတ်ထိုးပြီးတော့အာနာတော်တော်ရှိတဲ့တတ်မတော်နဲ့စကားပြောရပါတယ်အစိုးရကလည်းသူတို့တိုက်ပြီးတော့အမှတ်ပေးခြင်းပုံမပေါ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့တပ်ဖွဲ့တွေခြေချခဲ့တဲ့ဇင်းနဘင်ဂိတ်လိုမျိုးကျွန်တော်တို့စီစစ်သက်ပြန်အပ်ပေးရမယ့်ကိစ္စကမပြီးပြသေးဘူးနောက်ပြီးတော့ GMCF လို့စိုင်းဒေတာကြီးနဲ့ပြည်နယ်ပြည်ကတိုက်ခိုက်မှုစောင့်ကြည့်ရေးကော်မတီဒီမှာမွန်ပြည်နယ်တနင်္လာပဲပေးထားတယ်ကျွန်တော်တို့က၃နေရာရမှအဆင်ပြေနိုင်မယ်ဒါကိုကျွန်တော်တို့တာဝန်ယူနိုင်တယ်ပြောဆိုသားပြီးဆက်လက်ဆွေးနွေးနေတော့မယ်ဒါပေမဲ့အခုတည်းတည်းတော့မပြေလည်သေးဘူးအများအားဖြင့်တပ်နဲ့ဆိုင်တဲ့ပိုင်းတွေမှာမပြေလည်တာသူ့ဘက်ကိုယ့်ဘက်အမြင်မတူတာလေးတွေပြောဆိုဆွေးနွေးနေရတော့မှာပဲဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါပြီးခဲ့တဲ့2019ခုနှစ်ဖေဖော်ဝါရီလမှာ ICA လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီကနေကျင်းပခဲ့တဲ့မော်မျိုးရနဲ့အခမ်းအနားမှာစည်ရေးပြသက်ဖွဲ့နဲ့မကျင်းပဖို့တပ်မတော်ကနေစားစီးခဲ့ပေမဲ့မွန်ပြည်သက်ပါတီဘက်ကလက်မခံဘဲကျင်းပခဲ့တာကြောင့်ဂျင်းစိတ်ကြီးမျိုးနဲ့ဖရားတောင်ဂိတ်တံပြူစရာမျိုးနဲ့စီးတပင်ဂိတ်စတဲ့မွန်ကောက်ခွန်ဂိတ်စကန်တုံးခုကိုဖေဖော်ဝါရီလ14ရက်နေ့မှာတပ်မတော်ကနေတင်းစီးခဲ့ပြီးနှစ်ဖက်ဆက်ဆံရေးသင်းမာလာခဲ့တဲ့အခြေအနေဖြစ်လာခဲ့ပါတယ်။လက်ရှိ UNSC ဘက်မှာမွန်ပြည်သက်ပါတီကနေအုပ်ချုပ်ဖြစ်တာဝန်ယူနေတာပါ။မွန်ပြည်သက်ပါတီအနေနဲ့ UNSC ဘက်ကနေနှုတ်ဆက်သက်ပေါ်မှာမွန်သတင်းအေဂျင်စီအဒီတာနိုင်ပညာအောင်ကအခုလိုအမြင်ရှိပါတယ
် NCA မဖြစ်ပေါ်ခင်မှာကြတော့ UNSC နဲ့ကြတော့သူကတော်တော်လေးကိုရေးပါတယ်နေရပြောင်းလာတာပေါ့ဒါနဲ့ NCA လည်းဖြစ်သွားပြီးတော့ချင်းချင်းပြောင်းတော့အဲ့လိုပါပဲ
မွန်ပြည်သက်ပါတီကနေ UNSC ကနှုတ်ဆက်သက်ပေါ်မှာဘယ်လိုသဘောထားရှိကြောင်း UNSC ဘက်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပြီးမှလည်းဆက်သွယ်လို့မရရှိခဲ့ပါဘူးမွန်ပြည်သက်ပါတီဟာဒေတာလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပပြုစည်းခဲ့ပြီးဖြစ်တယ်လို့နောက်ဆက်ရာစုပင်လုံညီလာခံတတရကျင်းစည်းဝေးကိုလည်းတက်ရောက်ခဲ့ပါတယ်။မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးသိုးတဲ့အဖွဲ့တွေနဲ့စုဖွဲ့ထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရဲ့ငင်းချာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC ထဲဝင်ရောက်ရေးကိစ္စကို UNSC အဖွဲ့ကနှုတ်ဆက်ပြီးမှဆက်လက်ကောင်ဆယ်ပေါ်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူကပြောပါတယ်ခင်ဗျာ
။နိုင်ကွင်းအင်တင်းပေးပို့ထားတာပါ။